Bangladesh နိုင်ငံမှာလာမဲ့ training တွေနဲ့ချင်းပါမဲ့အခြေတင်အငင်းပွားဝယ်ဖြစ်နေတဲ့ရွေးကောက်ပွဲကလာအတွင်း Caucasus ပစားမှာရှိတဲ့ Ranger ဒုက္ခသည်စခန်းတွေကို၃ရက်ကြာအဝင်အထွက်တွေပိတ်ထားမယ်လို့ Bangladesh အစိုးရအရာရှိတွေကတနင်္လာနေ့မှာပြောပါတယ် Caucasus ပစားဒေသအရှိတောင်ပိုင်းနယ်စပ်တစ်လျှောက်ကိုလာမဲ့စနေနေ့မှာစတင်ပိတ်ဆို့မှာဖြစ်ပြီးတော့ဒီဒေသကနေဒုက္ခသည်တွေအပြန်ထွက်ခွင့်ရကြမှာမဟုတ်ပါဘူးဒီဇင်ဘာ30မှာချင်းပါမဲ့ရွေးကောက်ပွဲမှာအာနာယအဝါမီလိဂ်ပါတီကလက်ရှိဝန်ကြီးချုပ် Sheikh Hasina ဟာသရုပ်ထအချင်းမြောက်ပြန်ပြီးတော့ဝင်ရောက်ရွေးခံမှာဖြစ်ပါတယ်။ရှိတ်ဆာစီနာအစိုးရဟာပြီးခဲ့တဲ့ဩဂုတ်လတုန်းကမြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးခိုလုံလာခဲ့တဲ့ရွန်ဂျာဒုက္ခသည်ခုနှစ်သိန်းကျော်ကိုလက်ခံခဲ့တဲ့အတွက်နိုင်ငံတကာရဲ့ချီးကျူးမှုကိုရရှိထားတာဖြစ်ပါတယ်။ရွေးကောက်ပွဲကာလအတွင်း Caucasus ပစားမှာရှိတဲ့အာနာဘိုင်တွေနဲ့ဒုက္ခသည်တွေကိုရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုမှာအတုံးချမခံရအောင်ဟန်တာပေးဖို့အတွက် Bangladesh ဒုက္ခသည်များဆိုင်ရာမင်းကြီးမိုဟာမက်အဗ္ဒူကလမ်ကအမိန့်ပေးထားကြောင်းပြောပါတယ်။ဒီအစီအစဉ်ကလုံခြုံရေးရာဆောင်ရွက်မှုဖြစ်ပြီးပိတ်ဆို့မှုအတွင်း NGO အမှုတန်းတွေအနေနဲ့ရေးပေါ်ကိစ္စမဟုတ်ရင်စခန်းတွင်းကိုတွားရောက်ခွင့်ရှိမှာမဟုတ်ကြောင်း Mr. Kalam က AFP သတင်းကိုပြောပါတယ်စခန်းတဝိုက်မှာလမ်းပိတ်ဆို့မှုတွေကိုအထူးလှုပ်ဆောင်မှာဖြစ်ကြောင်းရဲကပြောပါတယ်နေကြားဆောင်တပ်တွေနဲ့ဒေသခံရဲ450ကျော်ကိုလည်းစခန်းမှာဆဲလွတ်ချထားမှာဖြစ်ကြောင်းပြောခွင့်ရရရှိကပြောပါတယ်ရေကောက်ပွဲအတွင်းအကြမ်းဖက်မှုများဖြစ်ပွားရမှာကိုစိုးရိမ်တဲ့အတွက်စစ်သားပေါင်း1000နဲ့ချီပြီးနိုင်ငံတော်ကိုဆဲလွတ်ချထားတာပါလက်ရှိချထားပြီးပြည်သူစစ် 2000 နဲ့အတူနောက်ထပ်စစ်သား 3000 ချထားဖို့စီစဉ်ထားပါတယ်။လုံခြုံရေးတပ်တွေကိုဒီဇင်ဘာ24ရက်ကစပြီး January 3ရက်နေ့အထိချထားမှာပါ။ Bangladesh အတိုက်ခံ BNP Bangladesh အမျိုးသားရေးပါတီကကိုယ်စားလှယ်အနည်းဆုံး150လောက်အတိုက်ခံခံခဲ့ပြီးရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုအတွင်းမှာအကြမ်းဖက်မှုကြောင့်လူအနည်းဆုံး6ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။